မင်္ဂလာညနေခင်းမှာတော်ရရှင်နေဒီနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA မိဂန်တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ10ရက်ဇာတာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
တော်ရရှင်များရှင်းလန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားအပေါ်အစွမ်းကုန်ဖိအားပေးသွားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ယင်ပေါင်တန်းရပ်တည်သွားမယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေထွက်ပြေးအောင်မြန်မာအာဏာပိုင်တွေဆက်လုပ်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပေးမိနေတဲ့မြေကြီးနားပူတာကိုလမ်းမကြီးပြန်ပြီးအသွားလာလုပ်နိုင်ဖို့ကချင်းငင်းငန်းရေးအကျိုးဆောင်အဖွဲ့ကဂျားဝင်စစ်ဆက်နေရပါတယ
်။စကားတွေချိုးလိုက်တဲ့အခါကျတော့ကားတွေသွားလာလို့ခက်ခဲတာဖြစ်တဲ့အတွက်ကြောင့်မလို့ပူတော်မှာရှိတဲ့ဒီလူချိုးတွေအများသွားလာတဲ့လမ်းပေါ
်အကျိုးဆောင်ဦးလမိုင်ခွန်ကြားပြောကြားသွားတာပါဒီအကြောင်းနဲ့အတူရှမ်းမြောက်ပိုင်းကတိုက်ပွဲအခြေအနေဦးကိုနီအမှုမှာရှိနေတယ်ဘယ်လိုဖိအားပေးခံရသလဲဆိုတာနဲ့ Washington DC မှာစီးရဲပြအခမ်းအနားကြီးတည်းရဖြစ်လာမှာလားစတာဒီကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ပဲတင်းတပ်ဒုံးကျည်အစီအစဉ်တွေအဆုံးသတ်ရေးအစွမ်းကုန်ဖိအားပေးဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကမဟာမိတ်တွေနဲ့အတူယင်ပေါင်တန်းရပ်တည်မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကအမှတ်ခံပြောကြားလိုက်ပါတယ်။တောင်ကိုရီးယားရဲ့စစ်ဆက်ဆောင်ရွက်မှုတွေကိုကွဲပြားသွားစေနိုင်တဲ့အိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကအနုနည်းနဲ့ချဉ်းကပ်မှုကိုတံပြန်ထိညှိနိုင်ရေးရည်ရွယ်ပြီးအမေရိကန်ဒုတိယသမ္မတပန့်စ်တောင်ကိုရီးယားကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိသွားတာပါ။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးရည်မှန်းချက်ကိုတောင်ကိုရီးယားနဲ့အမေရိကန်တို့အတူတကွဆောင်ရွက်နေတာဖြစ်ကြောင်းအမေရိကန်ဒုတိယသမ္မတကပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။တောင်ကိုရီးယားနဲ့အတူအမေရိကန်ရဲ့ရည်တည်မှုကခိုင်မာတဲ့အကြောင်းကမ္ဘာတစ်လွှမ်းနဲ့ကိုရီးယားကျွန်းဆွယ်ဘက်ကတောင်ကိုရီးယားနိုင်ငံငြိမ်းချမ်းရေးရည်မှန်းချက်ပြည့်မီတဲ့အထိအမေရိကန်ပြည်ထောင်စုဘက်ကတောင်ကိုရီးယားပြည်သူတွေဒေသတွင်းကမဟာမိတ်တွေနဲ့အတူရည်တည်မယ်လို့ဒုသမ္မတကပြောဆိုခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အခွင့်အရေးကိုအပြည့်အဝအသုံးချနိုင်ဖို့မျှော်လင့်ကြောင်းအခုဆောင်းရာသီအိုလံပစ်ပွဲတော်ကနေအရင်တည်ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေကိုဥတည်သွားစေနိုင်ဖို့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့လုပ်မယ်လို့ပြောဆိုခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းဂျပန်နိုင်ငံကိုဝင်ရောက်ဆင်မှာတော့အမေရိကန်ဒုသမ္မတပန့်စ်ကမြောက်ကိုရီးယားနျူကလ িয়ার အရေးမပြေလည်မှုကိုငြိမ်းချမ်းစွာဖြေရှင်းလိုတဲ့အကြောင်းဒါပေမဲ့လိုအပ်လို့အင်အားသုံးရမယ်ဆိုရင်လည်းပြင်ဆင်ထားတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာနက်ဖြန်လုံးမဲ့ဆောင်းရာသီအိုလံပစ်ပွဲဖွင့်ပွဲတရက်မတိုင်ခင်ဒီညနေမှာပဲမြောက်ကိုရီးယားနိုင်ငံဘက်ကစီးပြပွဲကြီးတစ်ခုမြို့တော်ပျောင်ယမ်းမှာလှုပ်ပြလိုက်ပါတယ်။မြောက်ကိုရီးယားစစ်တပ်နှစ်80ပြည့်ခန်းသာဖြစ်လုပ်တဲ့ဒီစီးပြပွဲကိုကင်မေးဆန်ရင်ပြင်မှာကျင်းပရမှာလူပေါင်းထောင်ပေါင်းတွေချီပြီးတက်ခဲ့ကြတယ်လို့တောင်ကိုရီးယားဆိုရရာရှိတွေကထုတ်ပြောလိုက်ပါတယ်။ပုံမှန်အဖြစ်တော့လက်ရှိမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့ဖိုးကင်အေးဆန်အနေနဲ့ဒီမြောက်ကိုရီးယားစစ်တပ်ကိုစထူထောင်ခဲ့တဲ့နေ့ဖြစ်တဲ့ဧပြီလ25ရက်နေ့ကိုဒီစစ်တပ်နှစ်ပတ်လည်နေ့ဖြစ်သတ်မှတ်ကျင်းပလာခဲ့တာပါဒါပေမဲ့ဒီနှစ်ပတ်လည်နေ့အခမ်းအနားကိုဒီနှစ်မှာတော့အခုလိုအိုလံပစ်ပွဲမတိုင်ခင်မှာနိုင်ငံတကာမှအရေးပေးခံရနိုင်ရည်ကြိုးပမ်းတဲ့အနေနဲ့ဒီနေ့ဖေဖော်ဝါရီလ10ရက်နေ့မှာပြောင်းကျင်းပမယ်လို့ပြီးခဲ့တဲ့လကပဲမြောက်ကိုရီးယားအစိုးရကကြေညာခဲ့တာပါဒီမြောက်ကိုရီးယားစီးပြပွဲတွေမှာခြေရောက်အမြင့်ကြီးမြှောက်ပြီးခြေတက်တဲ့စစ်သားတွေနဲ့နောက်ဆုံးပေါ်ဆစ်လက်နဲ့ရင်ပစ္စည်းတွေကိုထုတ်ပြသားလေးရှိပါတယ်ခင်ဗျာ
။အစ္စလာမ်ရဲ့ဆွေရောင် IS အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကိုနိုင်ငံတကာအကြမ်းဖက်ဝါဒရဲ့ခိုအောင်ရအခြေစိုက်သူ့ရဲ့ကာလီဖိတ်တိဆောက်ရေးအတွက်ခြေကုပ်အဖြစ်ပြောင်းလဲလာနေတယ်လို့ရုရှားကသတိပေးလိုက်ပါတယ်။ IS အဖွဲ့ရဲ့နိုင်ငံတကာရေးရာဘက်ကဦးဆောင်ပြီးဆီးရီးယားနဲ့အီရတ်နေဆက်တွေကအကြမ်းဖက်ဝါဒီတွေကိုကမ္ဘာတဝန့်ရွှေ့ပြောင်းရေးလှုပ်လာတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာရုရှားသံမှတ်ကြီးအလက်စီဒီဒော့ဖ်ကပြောဆိုလိုက်တာဖြစ်ပါတယ်။တမင်တကာမတိကျွေးကြွပြုနေတာတွေဒေတာရင်းနဲ့ပြည်ပကပံ့ပိုးမှုတွေနဲ့အတူနိုင်ငံပေါင်းစုံကစစ်သွေးကြွတွေအာဖဂန်နစ္စတန်မြောက်ပိုင်းမှာ IS ခေါင်းစဉ်အောက်မှာစူးစီးရောက်ရှိနေကြတယ်။ဒီထဲမှာဆီးရီးယားနဲ့အီရတ်တို့ကဂျီဟတ်တွေလည်းပါဝင်တယ်လို့သံမတ်ကြီးကအစ္စလာမဘတ်မြို့တော်ကဆွေးနွေးပွဲတစ်ခုမှာပြောဆိုသွားတာပါ။အာဖဂန်နစ္စတန်နိုင်ငံတွင်းမှာအစ္စလာမ်ရဲ့အစွန်းရောက် IS တွေကြီးထွားလာရေးအတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေတယ်လို့ရုရှားနဲ့အီရန်တို့ကဆွဆွဲထားပေမဲ့လို့တန်မကြီးဘက်ကတော့အသေးစိတ်ပြောဆိုမသွားပါဘူး။ဒေတာရင်းမတည်ငြိမ်မှုတွေတိုးလာအောင်နဲ့ အာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်တို့ရဲ့တည်ရှိမှုကိုခိုင်မာအောင်အမေရိကန်တို့က IS စစ်သွေးကြွတွေကိုအာဖဂန်နစ္စတန်နိုင်ငံတွင်ပြောင်းရွှေ့နေတာလို့ဒီသတင်းပတ်အစောပိုင်းတုန်းကအီရန်ထိပ်တန့်စစ်တပ်တမှုတစ်ဦးကစွပ်စွဲခဲ့တာပါဒီပြောဆိုချက်တွေကိုတော့သဘုတ်လေလွင့်ပြောဆိုချက်အဖြစ်အမေရိကန်ပြည်ထောင်စုဘက်ကပြင်းပြင်းထန်ထန်ညှင်းဆိုလိုက်ပြီးနိုင်ငံတွင်းက IS အခြေစိုက်စခန်းတွေကိုအာဖဂန်တပ်ဖွဲ့တွေနဲ့အမေရိကန်တို့ဆက်လက်ပူးပေါင်းတိုက်ဖြတ်နေတာကြောင့်အကြမ်းဖက်ဝါဒီတွေတိတိတသားရှော့ချနိုင်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာညွန်ပေါင်းဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအမေရိကန်ထောက်ပံ့ထားတဲ့အတိုက်ခံအဖွဲ့တွေကိုတိုက်ခိုက်နေတဲ့အစိုးရလူလာသူတိုက်ခိုက်သမား100လောက်သေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။ဆီးရီးယားဆိုရလူလာတဲ့တိုက်ခိုက်သမားတွေကဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဌာနချုပ်ကိုအကြောင်းမဲ့တိုက်ခိုက်ခဲ့တာလို့လည်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြောပါတယ် SDF တပ်ဖွဲ့တွေကိုအမေရိကန်အမှုထမ်းတွေကထောက်ပံ့ကြံပေးလှုပ်ဆောင်နေတာဖြစ်ပြီးတချို့ကတော့ဆီးရီးယားနိုင်ငံ DRL ဇူအာပြည်နယ်တိုက်ခိုက်ခံရတဲ့အချိန်မှာ SDF တပ်ဖွဲ့တွေနဲ့အတူရှိနေတာဖြစ်ပါတယ်တင်ကားတွေဒုံးကျည်စနစ်တွေအမြောက်တွေနဲ့ပစ်ကူတိုက်ခိုက်မှုအတွင်းမှာတော့ SDF တပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရခဲ့ပြီးအမေရိကန်တွေတော့တိုက်ခိုက်တံရမှုမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ Islamic အစွန်းရောက် IS စစ်သွေးကြွတွေထံကနေပြီးခဲ့တဲ့ September လတုန်းက DSDF အဖွဲ့တွေပြန်လည်တည်ယူထားတဲ့ဒေသတွေကို Syria ဆိုရလူလာတဲ့တိုက်ခိုက်ရေးသမားတွေကထိ ंछ ုံနိုင်ရည်ရွယ်တိုက်ခိုက်တာလို့ယူဆရကြောင်းလည်းတာဝန်ရှိသူတွေကထပ်လောင်းပြောဆိုကြပါတယ်။ IS စစ်သွေးကြွတွေနဲ့ SDF တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့လူမျိုးနွယ်စုတိုက်ခိုက်ရေးသမားတွေကိုညွန်ပေါင်းအဖွဲ့ကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်း Syria နိုင်ငံပိုင်သတင်းကဖော်ပြထားပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့ညနေကင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုဒေသတွင်းမှာရပ်တည်နေထိုင်လို့မရဖြစ်ပြီးနိုင်ငံတွင်းကထွက်သွားအောင်မြန်မာအာဏာပိုင်တွေကလူရဲ့ပြန်ပေးဆွဲအစာရေစာငတ်ပြတ်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီးရဲ့မနေ့ဗုဒ္ဓနေ့ကထုတ်ပြန်လာမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေဆက်ရှိနေတယ်လို့စွပ်စွဲလိုက်ပြီးပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးရသူ6,900နီးပါးရှိကြောင်းလည်းပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမိသားစုတွေကိုလုံခြုံရေးစစ်ဆေးရေးဂိတ်တွေမှာလူရဲမှုတွေရှိနေတဲ့အကြောင်းနောက်ရွာတွေကနေအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုပြန်ပေးဆွဲတာတွေရှိနေပြီးတခြားသူတွေကပါကြောက်ရွံ့ထွက်ပြေးရစေတယ်လို့လည်း AI အဖွဲ့ကြီးကပြောဆိုပါတယ်။ဒါပေမဲ့နိုင်ငံတွင်းကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အဓိကအကြောင်းရင်းကစနရိတ်ခါပြက်လက်မှုကြောင့်ဖြစ်တယ်လို့ပြောဆိုပါတယ်ရိုဟင်ဂျာတွေကိုစပားရိတ်သိမ်းခွင့်မပေးတာဈေးသွားလို့မရလူသားချင်းစာနာထောက်ထားမှုဆန်ရအခုအညီတွေရယူနိုင်ဖို့မှလဲမြန်မာလုံခြုံရေးတပ်ဖွဲ့တွေကပိတ်ပင်တားမြစ်တာတွေကြောင့်စနရိတ်ခါရှားပါပြက်လက်စေတာလို့ Amnesty International အဖွဲ့ကြီးကပြောပါတယ်လူမှုအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်တွင်းမှာကုလသမဂ္ဂအခုအညီပေးရေးအဖွဲ့စည်းတွေဖြစ်တဲ့ကုလကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေလုပ်နေကြပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂဘက်ကတော့ပြည်နယ်တွင်းနေရာဒေသတိုင်းကိုလွတ်လပ်စွာသွားလာခွင့်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ရှင်။
ထိုင်ဝမ်မှာဒီတစ်ပတ်ထဲနှစ်ကြိမ်ဇက်တိုက်လှုပ်ခဲ့တဲ့ပြင်းအားကြီးငလျင်ကြီးနှစ်ခုအပြီးနှစ်ရက်ကြာလာချိန်မှာသေဆုံးသူ10ဦးနဲ့ဒဏ်ရာရတဲ့သူ250ကျော်ရှိလာပြီးပျောက်ဆုံးသူကလည်းအနည်းဆုံး60ရှိနေသေးတာမို့ရှာဖွေရေးလုပ်ငန်းတွေဆက်လုပ်နေကြပါတယ်။ထိုင်ဝမ်ရှေ့ဘက်ကမှာပြင်းအား6.4ရှိတဲ့ပထမငလျင်တနေ့အင်္ဂါနေ့ကသကောင်းမတိုင်ခင်လှုပ်ခဲ့ပြီးနောက်24နာရီအတွင်းမှာပဲပြင်းအား5.9ရှိတဲ့ဒုတိယငလျင်ဆက်လုပ်ခဲ့တာကြောင့်အခုလိုပိုတိုက်ခိုက်မှုတွေရှိလာကပြိုကျထားတဲ့အထက်မြင့်အင်အားပျက်စီးတွေကြားပိတ်မိနေနိုင်သူတွေကိုဆက်ရှာဖွေကယ်ဆယ်နေကြတာပါ။ဒါအပြင်ပထမငလျင်ပြီးနောက်ဆက်တွဲငလျင်ငယ်ပေါင်း180ကျော်လှုပ်ခဲ့ပြီးဒီနေ့မနေ့အထိလည်းဒီငလျင်ငယ်လေးတွေဆက်လာနေချိန်မှာကယ်ဆယ်ရေးအဖွဲ့တွေအနေနဲ့သက်စွတ်ဆန်ပြရှာဖွေကယ်ဆယ်ရေးတွေလုပ်နေကြတာဖြစ်ပါတယ်ခင
်ဗျ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇိုင်ကိုအဂတိလိုက်စားမှုဆွဲချက်နဲ့ထောင်ဒဏ်5နှစ်အစီအကျဆင့်ချမှတ်လိုက်ပါတယ်။မြို့တော်ဓာကာကတရားရုံးတစ်ခုကနေ ဒီကနေ့ဝန်ကြီးချုပ်ဟောင်းဆိုင်ကိုစီရင်ချက်ချတာပါမိဘမဲ့ကေဟာတစ်ခုအတွက်စုထားတဲ့ရန်ပုံငွေတဲကနေဒေါ်လာ2သိန်းခွဲအလွဲသုံးစားလုပ်မှုနဲ့စီရင်ချက်ချမှတ်ခံရတာဖြစ်ပါတယ်ရှင်
American ဆိုရလုပ်ငန်းတချို့နောက်တစ်ချိန်ရက်ဆိုင်သွားနိုင်တဲ့ရက်တရက်လို့မှာပဲ American အထက်လွှတ်တော်ခေါင်းဆောင်တွေကြားထူးထူးခြားခြားညှိနှိုင်းသဘောတူခဲ့တာကိုလွှတ်တော်မတ်တွေအားလုံးအနေနဲ့ဒီနေ့မဲခွဲဆုံးဖြတ်ပေးဖို့ရှိနေပါတယ်အစိုးရပါတီ Republican ပါတီရဲ့လူများစုခေါင်းဆောင် Mitch McConnell နဲ့အထက်ခံ Democratic Party လူများစုခေါင်းဆောင် Chuck Schumer တို့ကြားနောက်နှစ်နှစ်စာအစိုးရဘတ်ဂျက်အတွက်မနေ့ကသဘောတူညီမှုရခဲ့တာကိုဒီနေ့အထက်လွှတ်တော်မှာစမဲခွဲမှာဖြစ်ပါတယ်နောက်နှစ်နှစ်အထိအစိုးရလုပ်ငန်းတချို့ထပ်မရက်သွားရအောင်ရည်ရွယ်တဲ့ဒီသဘောတူညီချက်အရအမျိုးသားကာကွယ်ရေးနဲ့ပြည်တွင်းလုပ်ငန်းတွေကို American Dollar 300 billion အထိနောက်နှစ်နှစ်စာစီစဉ်ထားတာဖြစ်ပေမဲ့ဒီပါတီနှစ်ခုကြားအခြေအတင်ညင်းနေကြတဲ့လူဝင်မှုကြီးကြပ်ကိစ္စကတော့ပါဝင်ခြင်းမရှိသေးပါဘူးခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ရနေကူထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်ကချင်ပြည်နယ်မြကြီးနားဘူတာအိုလန်းပြန်လည်သွာလာနိုင်ရေးအတွက်ကချင်ငင်းငန်းရေးအကျိုးဆောင်အဖွဲ့ PCG ကကချင်လွတ်လပ်ရေးအဖွဲ့ KIO ကိုတင်ပြထားကြောင်း PCG တာဝန်ရှိသူတွေကပြောပါတယ်လောလောဆယ်မြကြီးနားနဲ့ဆက်သွယ်ရေးပြတ်တောက်နေတာကြောင့်ဘူဒါဟိုမြို့မှာလောင်စာဆီအပါဝင်စားတောက်ကုန်ဈေးနှုန်းတွေမြင့်တက်နေပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့မြကြီးနားစွန်ပရာဘွန်ဘူဒါဟိုလမ်းပိုင်းကစွန်ပရာဘွန်မြို့အနီးမိုင်းတိုင်အမှတ်131ကဇနန်တန်ပေါင်ဘေးလီတံတားကိုဇန်နဝါရီလကုန်ပိုင်းကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖျက်ဆီးခဲ့တဲ့နောက်အဆက်အသွယ်ပြတ်တောက်နေခဲ့တာဖြစ်ပါတယ်ဒီလ6ရက်နေ့မှာတော့လမ်းပြန်လည်အသုံးပြုနိုင်ရေးအတွက်ကချင်ပြည်နယ်အစိုးရကကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကိုခေါ်ယူဆွေးနွေးခဲ့တယ်လို့ PCG ကလည်း KIO ကိုတင်ပြထားကြောင်းဦးလမိုင်ကွန်ကြာကပြောပါတယ်
တနည်းအချင်းပြည်နယ်အစိုးရအဖွဲ့နဲ့ဒီမှာကျွန်တော် PCG ခေါ်ပြီးတော့မှဒီလမ်းဘူတော်လမ်းပိတ်ထားတယ်ပိတ်ထားရင်လို့တော့မဟုတ်ပါဘူးအမှလမ်းပေါ်မှာ KIO အဖွဲ့တွေရှိတယ်ဒါတက်ကြောင့်မလို့ဒါအများကြီးတွားတဲ့လမ်းပေါ်မှာသူတို့ဆိုရင်ကြောင်းကြမှုရှိတယ်တရားတွေချိုးလိုက်တဲ့အခါကျတော့ကားတွေတွားလာဖို့ခက်ခဲတာဖြစ်တဲ့အတွက်တက်ကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဘူတော်မှာရှိတဲ့ဒီလိုချိုးတဲ့အများတွားလာတဲ့လမ်းပေါ်မှာမနေဖို့အတွက်အဲ့ဒါကိုလမ်းမှာရှိတဲ့ဟာကိုဖြေပေးဖို့အတွက်ဆက်ဆံရတဲ့ဘူလည်းတင်ပြပေးပါဆိုပြီးကျွန်တော်တို့ပြောတဲ့ပုံမှာကျွန်တော်လည်းခုကေဘူတော့တင်ပြထားတယ်ဗျာ
KIO ဘက်ကအကြောင်းပြန်ကြားလာမယ်လို့မျှော်လင့်ကြောင်းလဲဦးလမိုင်ကွန်ကြာကဆက်ပြောပါတယ
်။ဟုတ်ကဲ့ကျွန်တော်မနေ့ကပဲကျွန်တော်ဟိုကေဘိုတင်ပြတယ်။တေရကလည်းတော့ဒီနေ့တော့ဒီတော့တော့ပြန်လို့တော့ကျွန်တော်စောင့်ခန်းနေတယ်ဗျ။ဘာမှတော့အကြောင်းပြန်လာတော့မရှိသေးကြဘူးကျွန်တော်တော့ဆက်တယ်
။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက် KIO ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။စွန်ပရာဘွန်မြို့နယ်အတွင်းမှာဇန်နဝါရီလလယ်လောက်ကစတင်ပြီးအစိုးရကြံရုံနဲ့ KIA အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်စီရေးလိုအပ်ချက်အရတံတားကိုဖျက်ဆီးလိုက်တာဖြစ်ကြောင်းလဲ KIO ဘက်ကပြောဆိုထားပါတယ်။မြကြီးနားနဲ့အဆက်အသွယ်ပြတ်တောက်ခဲ့တဲ့နောက်ပူတာအိုမြို့မှာလောင်စာဆီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်လာခဲ့ကြောင်းမြို့ကန်တဦးဖြစ်တဲ့ဦးဖုံဘေးကပြောပါတယ
်။ကုန်ဈေးနှုန်းကတော့အကုန်တက်တယ်။အတိကတော့တက်စီပေါ့တက်စီကဒပလင်းနဲ့ထောင်းတယ်ဒပလင်းဆိုရလေဒပလင်းကဒပလင်းမျိုးကြီးကိုဒပလင်းဝက်တော့ပဲရှိတယ်အဲ့ဒါကိုဒပလင်းခေါ်ရင်2000နဲ့ရောင်းတယ်ဒီကလောင်ကမကောင်းတော့ဘူးအကောင်းဆုံးတော့ရှိတယ်ဒါတော့လုပ်ငန်းကြီးဟိုတော်ငန်းကြီးရဆိုင်တဲ့ဘုရားရှင်ဟိုတော်လာကစားဟိုလမ်းပေါ်မှာတိတ်ဆိုင်ကျေရှိတယ်တိတ်တော့ဘူးတော်ကလည်းဟိုခင်းဆိုင်ဖို့ခင်းကြတယ်လက်ဆိုင်ကျေနဲ့လူပစ္စည်းဟိုစေတီတယ်လက်ဆိုင်ကျေပေးတော့ကြတယ်အဲ့ဒါကတော့ဒီကဒါတက်တော့လည်းဆက်တယ်အကုန်အခက်ချင်းရှိရပေါ့အခုဒီတဲ့တိုင်းလည်းတော်စီရတော့မှာ
ဘီလက်မြေလည်းဝယ်ယူလို့မရတော့ပဲဆောက်လို့ရေးလုပ်ငန်းတွေရပ်ဆိုင်နေရတယ်လို့လည်းပြောပါတယ်ဗိုလ်ဒူးနေကတော့မြကြီးနားနဲ့ပူတာအိုကြတရားဖြစ်စည်းခံရတာကိုအများဆုံးပြုပြင်ဖို့အတွက်ကချင်ပြည်နယ်လွှတ်တော်မှအရေးကြီးအဆိုအဖြစ်တင်သွင်းဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးချက်မှာပူတာအိုမြို့နယ်အတွင်းမှာရှိတဲ့မြို့နယ်၅မြို့နယ်ကပြည်သူတွေအတွက်မြကြီးနားစွန်ပရာဘွန်နဲ့ပူတာအိုလမ်းကြောင်းတစ်ခုတည်းကိုအဓိကအားထားနေရတာဖြစ်ကြောင်းနဲ့ဒီလမ်းပိုင်းကိုအများဆုံးပြုပြင်သွားလာနိုင်ရေးအတွက်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကဆောင်ရွက်ပေးတဲ့ကြောင်းလည်းတင်ပြထားပါတယ်ဒီရပိုင်းတွေအတွင်းမှာတော့တနိုင်းမြို့ဘက်မှာသာတိုက်ပွဲတွေဂျိုးကြားဖြစ်ပွားနေပေမဲ့ကချင်ပြည်နယ်အတွင်းကနေရာဒေသအတော်များများမှာတိုက်ပွဲတွေပြန်လည်ငြိမ်သက်နေပြီဖြစ်ပါတယ်
။ကုမှုစော်ရဲ့သတင်းပြပွချက်ဖြစ်ပါတယ်။အခုတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်ဆစ်ဆောင်တွေတိုးလာတဲ့အခြေအနေကြည့်အောင်ပါ။ ဖေဖော်ဝါရီလစန်းကနေခုချိန်ထိမြန်မာတမတော်နဲ့ TNL တပ်ဖွဲ့ကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်နေကြကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ငုံငါရွာသား600ကျော်ဟာစစ်ဘေးတိမ်းရှောင်နေရပါတယ်။မန်ယူလေးရွာရောက်စစ်ဆောင်ရွာသားတွေကိုရွာကန်တအောင်စားပေးရင်ကျင်းမှုအဖွဲ့ကထောက်ပံ့ပေးနေပြီးရွာကိုပြန်ဖို့လုံခြုံမှုမရှိသေးဘူးလို့တာဝန်ခံတွေကပြောပါတယ်။လက်ရှိမှာလည်းတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတယ်လို့တိုင်းသားလက်နက်ကိုင်တွေကပြောပါတယ်။ဆက်သွယ်မေးမြန်းတာတဲ့ VOA သတင်းတော့နိုင်ကိုအိမ်တင်ပြမှာပါ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာမြမတမတော်နဲ့တမ်းပလောင် TNL တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုတ်ခိုင်မြို့နယ်ကငုံငါရွာသား600ကျော်ဟာမိုင်းယူလေးရွာဘက်ကိုစစ်ရှောင်ရောက်ရှိနေတယ်လို့စခန်းတာဝန်ခံတူဖြစ်တဲ့မအာမွန်ကပြောပါတယ်
။လူဦးရေကျတော့626တို့600နေလေးရောက်တယ်မနေ့လေးရောက်တယ်တချို့လည်းဒီနေ့ရောက်တယ်အခုလောလောဆယ်ကျတော့ရင်းကျေးမှုတွေဆန်တယ်ပေါ့အေးစားတယ်တို့ဆန်တယ်ပေးတယ်တခြားတော့မပေးနိုင်ဘူးသူများများနေတော့တို့ကဖြစ်တယ်လို့စားတယ်တချို့လည်းကိုယ်အမျိုးရှိတယ်ကိုယ်မျိုးနဲ့နေရသူများဟိုအိမ်ဒီစုမတုံးလေးစုအပေါင်းပြီးတော့မှချက်စားကြ
ကိုခိုင်မြို့နယ်ကငုံငါကျွော်ဘက်ကိုဒီလ9ရက်နေ့ကစပြီးတော့တပ်မတော်နဲ့တန်းပလောင်သောက်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့သလိုတိုက်ပွဲတွင်လေကြောင်းပစ်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ကျေးရွာသားတွေအနေနဲ့မိုင်းယူလေးရွာဘက်ကိုစစ်ပေးသိမ်းချောင်နေကြရတာပါဒီအချိန်လေးကတော့ဆစ်ချောင်းငုံငါကြေးဝသူသူကအခုလိုပြောပါတယ
်။ငါရဲ့နေ့တော့တိုက်ပွဲဖြစ်နေတယ်ဟိုကလာဖိုက်တာလည်းဆိုတော့ဟိုကရွာနဲ့လည်းနေလို့နေတဲ့ကြောင်ပြီးပြည်
တိုက်ပွဲပြီးငုံငါကျွော်စဉ်တမတော်ကလည်းနေရာယူထားတာကြောင့်ကျေးရွာသားတွေနေရာမပြန်ရဲကြဘူးလို့မိုင်းယူလေးစခန်းတာဝန်ခံသူဖြစ်တဲ့မအမွန်ကပြောပါတယ်
။နေရင်ပြန်လာကြည့်တဲ့နောက်ရွာသားတွေကရွာဝင်လာတယ်အစိုးရတက်နေတဲ့သူတွေတော့ထွက်သွားတဲ့အဘူးမမလာရဘူးတဲ့မိန်းကလေးရောရောကြိုင်းလေးရောဘူးမမလာရဘူးတဲ့အလားကျတယ်ဆိုရင်တဲ့ပြစ်လိုက်မယ်ပေါ့ဒါကြောင့်မို့ဒီညာထက်ပြေးကုန်တာ
လက်ရှိအဲ့ဒီဒေသမှာနှစ်ဖက်သက်သွေတိုက်ပွဲဖြစ်ပွားနေစေအခြေအနေကြောင့်စစ်ရှောင်ကြေးရွာသားတွေအနေနဲ့နေရာရင်းကိုပြန်ဖို့ခက်ခဲမဲ့အခြေအနေမှာရှိနေပါတယ်။မနေ့တုန်းကလည်းမြမသမတော်နဲ့သာအံပလောင်သောက်ဖွဲ့တို့ကုခံမြို့နယ်သာခိုင်ချောင်းနီးနဲ့နမ်မသူမြို့နယ်နတ်ပိန်ကြီးဝါနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့တရားနယ်လေးပြန်ကြားရေးရာရှိပူမှုတာအကျော်ကပြောပါတယ
်။ဒီကကုခံနယ်နမ်မသူဘက်ကတော့ကျွန်တော်အဖေးပြည်နယ်မြမသမတော်ကမှခုနကတည်းကလည်းလက်ရှိဖြစ်ပေါ်တယ်အပေါ်ကတော့ပေါ်တယ်ကတော့လက်ဆက်ပြည်ရဲ့လူရှောင်းတဲ့လမ်းမှာတော့ပြန်လိုက်လာတယ်လို့တော့ပေါ်နေတော့ခေါက်ကြည့်နေဖြစ်တယ်။ဒီကိစ္စမျိုးတော့ဒီလိုမျိုးတော့မရှိဘူး။ဘာလို့လဲဦးကြည့်ရတဲ့အခါမှာလည်းပြစ်စင်ကြတာပေါ့တော့
ဖေဖော်ဝါရီလဇန်းကစပြီးတော့မြမသမတော်နဲ့တီအန်နယ်လီသမ်းပလောင်သက်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပေမဲ့လည်းသမတော်ဘက်ကတော့သတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ဖေဖော်ဝါရီ9ရက်နေ့မှာလဲနှစ်ဖက်သက်ဖွဲ့တို့တိုက်ပွဲကြောင့်ကုခိုင်မြို့နယ်ကဆိုင်းခေါင်ကျေးရွာသား150ကျော်ဟာလဲနေရပ်ကိုစွန့်ခွာထွက်ပြေးခဲ့ရပြီးတိန်ဒီမြို့နယ်ကကောင်းအံ့ရွာဖုန်ကြီးကျောင်းမှာစစ်ပြေးဒုက္ခသည်အဖြစ်နဲ့ခိုးလုံနေရဆဲလဲဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာမြမတမတော်နဲ့တိုင်းသားလက်နက်ကိုင် KIA ကချင်လူလိုက်ရေးတမတော် TNL တန်းပလောင်သက်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲရအကျိုးဆက်ဖြစ်စစ်ပြေးဒုက္ခသည်အရေးကိစ္စတွေလူခုရေချိုးပေါမှုခံရတဲ့ဖြစ်စဉ်တွေဟာဖြည့်ရှင်းမှုခက်ခဲနေစေအနေအထားမှာရှိနေပါတယ် KIO နဲ့ TNL တို့ဟာ UWSA ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်သလို NC လမ်းကြောင်းကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကိုင်ဖြစ်ပါတယ်အခုတော့ရှေ့နေဦးကိုနီအမှုနောက်ဆုံးအခြေအနေတင်ပြပါမယ်တရားလွှတ်တော်ရှိနေဦးကိုနီလုတ်ကြံခံရတာတနှစ်ကျော်ကြာလာတဲ့အချိန်မနှက်ပြန်ယုံကြီးမှာဖမ်းဆီးထားတဲ့ကျူးလွန်သူတွေကိုဆွဲချက်တင်သင့်မတင်သင့်တရားသူကြီးကဆုံးဖြတ်မှာဖြစ်ပါတယ်ဒီအမှုကိုစစ်ဆေးနေစဉ်မှာရှိနေတွေကိုဖိအားပေးတာတွေရှိခဲ့တယ်လို့အကျိုးဆောင်ရှိနေတွေကပြောပါတယ် VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
လက်ရှိအနာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးဦးကိုနီလုတ်ကြံတက်ဖြတ်ခံရတဲ့အမှုမှာလိုပြတက်တဲ့80ကျော်ကိုစစ်ဆေးခဲ့ပြီးတဲ့နောက်နှစ်ဖက်ရှိနေတွေရှောက်လက်ချက်ပေးခဲ့ပြီးဖြစ်တဲ့အတွက်မနက်ဖြန်ယုံကြည်မှဆွဲချက်တင်မှာဖြစ်ပါတယ်။ဦးကိုနီနဲ့ကိုနေဝစ်အသက်ခံပြီးတနှစ်ကျော်ကြာမြင့်တဲ့အချိန်မှာအခုလိုဆွဲချက်တင်တာဖြစ်ပါတယ်။တရားရုံးဆွဲချက်တင်မှာနဲ့ပတ်သက်လို့ဦးကိုနီဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်နေဦးနေလာကအခုလိုရှင်းပြပါဗျာ။တရားရုံးက
ဆွဲချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ဆောက်လက်ချက်ပေးပါတယ်။တရားခန်းဒီပေါ်မှာဘယ်ပုံမှဒါဒီချက်တွေကျွန်တော်တို့ဆွေးကျက်တင်နေတယ်ဆိုဆောက်ရည်ရမနေ့ကကြားလို့ရှိရင်ကျွန်တော် order တိပါကြာ။ဟုတ်ကဲ့မနေ့ကဆွေးကျက်တင်ပါဆွေးကျက်တင်ပါတော့တင်ကြရဲဘယ် session နဲ့ဆွေးကျက်တင်မလဲဆိုတဲ့ကိစ္စတော့ဟိုကျွန်တော်တို့ကလျှောက်ထားတာအပိုင်းတရားဝတ်ဆုံးပြမယ်အပိုင်းနှစ်ခုကတော့ဘဘာလဲဆိုတာမသိဘူးပေါ့နော်။တစ်ခါကလည်းပဲဟိုတရားခံရဘက်ကလည်းဟိုသူကျွန်တော်တို့တင်ပြရတဲ့ဘက်ကငင်းဆွေးကျက်တင်ရှိတယ်ပေါ့ဗျာ။ဟုတ်ကဲ့နော်။
ဒီမှုကိုစတင်ကိုင်းရစင်မှာအဖွဲ့အစည်းချုပ်နဲ့ဘာသာရေးအယူတည်တဲ့သူတွေဟာရှင်းနေတဲ့အပေါ်ချင်းချောက်ဖိအားပေးမှုတွေရှိခဲ့ပါတယ်။ အမှုတိဆောက်ဖို့အားနည်းလို့ကြိုးစားခဲ့ရပြီးတရားရုံးမှန်ကလုံထုံးလုံနီးတွေအားနည်းလို့တရားခွင်မှာအငင်းပွားမှုတွေဖြစ်ခဲ့တယ်လို့လည်းဦးနေလာကစပြောပါတယ
်။ဒီတော့ပေါ့အမှုဇက်ကြိုင်တဲ့အချိန်မှာတော့ကျွန်တော်ချင်းချောက်မှုတွေတော့များများခံစားရတာပေါ့ဗျာ။ဒါပထမတစ်ချက်ပေါ့။ဟိုဘာမှမသိတဲ့အဖွဲ့အစည်းတွေကလာတော့နောက်တစ်ခုကနောက်တစ်ခုကတော့ဘာသာရေးယူသီးတဲ့ပုံစံတွေအားလုံးကလည်းဒီအခုလိုက်ပါဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးချင်းချောက်မှုတွေပြုလုပ်ခဲ့တာပေါ့။နောက်တခြားဖီအားအနေနဲ့ပတ်သက်တော့ကတော့ကျွန်တော်တို့ဒီအခုကျွန်တော်အနေနဲ့ပေါ့ဗျာကျွန်တော်လုတ်တေးရတဲ့ရှိနေတယောက်အနေနဲ့ဒီမှုဒီဆောက်ပုံကိုကျွန်တော်အားမရအောင်အားမရတဲ့ခါမှာတရားခွင်မှာဒီကိစ္စတွေနဲ့ပတ်သက်လို့တော်တော်များများကျွန်တော်ကြိုးပမ်းအားထုတ်ရတဲ့အပိုင်းရှိသလိုတရားရုံးဘိန်းဘက်ကလည်းပဲဟိုလုံထုံးလုံကြီးအားနေတဲ့ရှိရဒီချက်တွေပတ်သက်လို့တရားခွင်မှာအမြဲတည်းအငင်းပွားမှုဖြစ်လာခဲ့ရတယ်ရှိ
တရားရုံးကဆွေးဆက်တင်မှုနီးလာတဲ့အချိန်ကျူးလွန်သူကြည်လင်းတို့ကိုမင်းတို့ထမင်းဝအောင်စားထားဆိုတဲ့စာတမ်းမှာအင်းကြီးများဝတ်ရှိတရားရုံးမှာလာရောက်ဝင်းရံသူများလည်းရှိခဲ့ပါတယ်လာရောက်ဝင်ရံသူတွေကတော့အင်းစိန်ထွေဦးကတရားရုံးကိုဥတိုက်လျှောက်ပြီးတရားလိုပြုလုပ်ကပုံမှန်905ခပုံမှန်186ရို့နဲ့အမှုဖွင့်ပြီးဖမ်းဝင်ရန်ထုတ်ထားခဲ့ပါတယ်ဖမ်းဝင်ရန်ထုတ်ထားခဲ့တဲ့သူတွေဟာအခုချိန်မှာထွက်ပြေးနေကြပါတယ်အခုလိုတရားရုံးကဆွေးဆက်တင်မှုနီးလာတဲ့အချိန်လာရောက်ဝင်ရံတာဟာတရားသူကြီးရှင်းနေတဲ့တပ်တွေတွေကိုဖိအားပေးတာဖြစ်တယ်လို့ကိုနေဝင်းဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေဥရောပဆန်းအောင်ကအခုလိုမှတ်ချက်ပြုပါတယ
်ဆွေးကျဲအမိန်ကြားကနေမှဒီလိုအခြေအနေမျိုးတွေဖြစ်ပေါ်လာတယ်ဆိုတာကတရားသူကြီးတွေကိုဖိအားပေးတာလားတို့မဟုတ်တပ်တွေတွေကိုဖိအားပေးတာလားတို့မဟုတ်တကယ်လို့ဘက်ကနေပြီးတော့နင့်နာသူကြီးရဲ့မိသားစုအတွက်လိုက်ပါဆောင်ရွက်နေတဲ့တရားလွတ်တော်ရှင်းနေဦးနေလာရဲ့ကျွန်တော်ရဲ့ကိုဖိအားပေးတာလား
ပြပခီးစဉ်ကပြန်လာတဲ့ဥကိုနီကိုလူမြင်ငွေဖြစ်တဲ့ရန်ကုန်ပြည်ပဆိုင်ရာလေးစိမ့်မှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ပြတ်ခံလိုက်ရတဲ့အမှုမှာပူပေါင်းကြံစီသူလို့ယူဆရတဲ့အောင်ဝင်းခိုင်ကတော့တနစ်ကျော်ကြာတဲ့အထိလွတ်မြောက်နေစေဖြစ်ပါတယ်တနက်နဲ့ပြစ်သူကြည်လင်းနဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇီယာဖြိုးတို့ကိုလူတက်မှုပုံမှာ3-1-1 3-2-2လူတက်မှုကိုတင်ကူးကြံရဲချက်နဲ့အားပေးကူညီမှုပုံမှာလက်နက်မှုပုံမှာ16ကာကြီးစတို့အပြင်ခပြေးတရခံကိုအားပေးကူညီမှုပုံမှာ1-1တို့နဲ့အမှုဖွင့်ထားတာကိုဆွဲချက်တင်မှုတရားလိုရှင်းနေတွေကကြိုးစားနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကြောရှိပါခင်ဗျာမိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရတရားဖြစ်ပါတယ်။ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချိန်ချောက်ပြောဆိုတာဒါမှမဟုတ်နင့်နာထိခိုက်အောင်လုပ်တာဒါမှမဟုတ်ကျင်းကျင်းတန်းတန်းဆဲဆိုရန်လိုတာတွေဟာလူခွင့်ရဟုတ်ပါရဲ့လား။ဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆို권ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲ။ဥပဒေအရဘလို့အမှန်ကန်ကျပြီးပြီးတော့ထိန်းချောင်းထားပါသလဲ။အခုလာမဲ့စနေနေ့ညတဲ့လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျ။လာမယ့်စနေည VOA ဓာတ်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်တင်ပြပါမယ်။သမ္မတဒိုနယ်ထရမ့်ကအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC မှာစီးပြအခမ်းအနားတရက်ကိုအကြီးအကျယ်ဆင်နွှဲဖို့ဆန္ဒရှိတယ်လို့မနစ်ကပဲရစ်မြို့မှာကျင်းပတဲ့ Bastille Day ပြင်သစ်အမျိုးသားတော်လှန်ရေးနေ့စီးပွားအခမ်းအနားတက်ရောက်စဉ်မှာပြောဆိုခဲ့ပါတယ်။ Pentagon စစ်နာဌာနချုပ်အနေနဲ့အမေရိကန်ရဲ့စစ်ရင်အားပြသဖို့စီစဉ်နေတဲ့အကြောင်း VOA သတင်းတော့ Color Bab သတင်းပေးပို့ထားတာကိုဒေါကင်ဆိုဝင်းပြောပြမှာပါ
။ Washington မြို့တော်မှာစီးပွားအခမ်းအနားကျင်းပဖို့ဖြစ်နိုင်တယ်လို့ American ကာကွယ်ရေးဝန်ကြီး Jim Mattis ကဗုဒ္ဓဟူးနေ့ကအတည်ပြုလိုက်ပါတယ်။
စီးပြအခမ်းအနားကျင်းပဖို့ရွေးစရာချက်လက်တချို့ကိုစုစည်းနေပြီးတော့အင်ဗီရိုကနေပြီးတော့ဆုံးဖြတ်ပေးနိုင်ဖို့တင်ပြမှာဖြစ်ပါတယ်
။သမရကလူရွေးလှုပ်စင်မဟုတ်ဘဲရုတ်တရက်တောင်းဆိုတာကိုသူ့အနေနဲ့လိုက်ဖြည့်စည်းရတဲ့အကြောင်းပြချက်ကိုရှင်းပြပုံရပါတယ်။သမရထရမ့်ရဲ့တပ်ဖွဲ့ရေးပေါ်ချစ်ခင်တဲ့စိတ်နဲ့အခုလိုတောင်းဆိုတာလို့ဝင်ကြီးမက်ဒစ်ကပြောပါတယ
်။သမရရဲ့ဒီတောင်းဆိုမှုတွေကသူ့ရဲ့စစ်တပ်ပေါ်လေးစားချစ်ခင်မှုကိုထင်ရနေတယ်လို့ကျွန်တော်ယူဆပါတယ်။
ဒါပေမဲ့ငိမ့်စာကြီးတဲ့ဗိုလ်ချုပ်ကြီးပေါ်လ်အီတန်ကတော့တကူကောင်းဆန်နဲ့တောင်းဆိုမှုဆိုတာရှင်းပါတယ်လို့သုံးသပ်လိုက်ပါတယ်
။ဒါဟာတပ်ဖွဲ့တွေအတွက်မဟုတ်ပါဘူး။ သမရရဲ့အတကိုဖြည့်ဆည်းဖို့ထိခိုက်လွယ်တဲ့တောင်းဆိုမှုပါပဲဗျာ
။သမရထရမ်ကမနစ်ကဇူလိုင်လတုန်းကပြင်သစ်ခီးစင်မှာသူတက်ရောက်ခဲ့တဲ့ Paris မြို့ကစီရေးပြအခမ်းအနားကိုအားကျပြီးတော့ American မှာလည်းအဲ့ဒီလိုစီရေးပြအခမ်းအနားတွေဆင်နွှဲကျင်တယ်လို့မကြာခဏပြောလို့ရှိပါတယ်။တကယ်တော့ American ပြည်ထောင်စုမှာစီးရီးပြအခမ်းအနားတွေကိုအကြီးအကျယ်ဆင်နွှဲလို့မရှိပါဘူး။ဒါပေမဲ့1990ပြည့်နှစ်အစောပိုင်းတုန်းကတော့ပင်လယ်ခွေစစ်ပွဲကအောင်ပွဲခံပြန်လာတဲ့စစ်သည်တွေကိုဂုံပြူတဲ့အခမ်းအနားတရက်ဆင်နွှဲခဲ့မှုပါတယ်။စီးရီးပြအခမ်းအနားလုပ်တဲ့ဆိုတာအာဏာရှင်အစိုးရတွေနဲ့သာပိုပြီးဆက်ဆက်မှုရှိပြီးတော့မြောက်ကိုရီးယားကဒုံးလက်နက်တွေနဲ့ကြွားဝါစီးရီးပြတာ၊ရုရှားကယင်းမြင်းနီမှာစီးရီးပြတာသမရထရမ်တရုတ်ခီးစင်မှာစီးရီးပြအခမ်းအနားနဲ့ကြိုဆိုတာမျိုးတွေကိုအကဲခတ်တွေကထောက်ပြဝေဖန်နေကြပါတယ်။ American စစ်တပ်မှာဒီတဲ့ပို့ပြီးလှုပ်ဆရာရှိနေတယ်လို့အငိမ့်စားဗိုလ်ချုပ်ကြီး Eden ကပြောဆိုလိုက်ပါတယ
်။အာဖဂန်နစ္စတန်နဲ့အီရတ်မှာအစသက်လှုပ်ဆရာတွေကြံနေသေးတယ်လို့မြောက်ကိုရီးယားအတွက်ပြင်ဆင်စရာတွေရှိကောင်းရှိနိုင်တဲ့အချိန်မှာတပ်ဖွဲ့တွေအတွက်အချိန်မရှိပါဘူး။ဒီစီးပြအခမ်းအနားဆိုတာဆိုးဝါးလာတဲ့အီယာမအကြံစီတစ်ခုပါပဲ
American ထက်လွတ်တော်ကနေစီးရေးအသုံးစရိတ်ကိုအပြည့်အဝခွဲဝေချထားဖို့ဆုံးဖြတ်ချက်တရက်ကိုမကြာခင်ကအတည်ပြုလိုက်ပါပြီစီးစကကြီးမားလာတဲ့စစ်တပ်အတွက်ရန်ပုံငွေရှာဖွေဖို့ခက်ခဲတယ်ဆိုတာအားလုံးသိကြပြီမယ်လို့သမ္မတထရမ်ကတော့သူ့တောင်းဆိုမှုကိုနောက်ဆုတ်လို့မရှိပါဘူးလို့ VOA သတင်းတောက်ကာလာဘတ်ကသတင်းပေးပို့ထားပါတယ်ရှင်
တော့ခင်ဆိုရင်ပြောပြခဲ့တာပါခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲည9:00 to 9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ပဲရင်းတပ်ဒုံးကျည်စီစဉ်တွေဆုံးသက်ရေးအစွမ်းကုန်ဖိအားပေးရအတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကမဟာမိတ်တွေနဲ့အတူရင်ပေါင်တန်းရပ်တည်မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပက်စ်ကအမှတ်ခံပြောကြားလိုက်ပါတယ်။တောင်ကိုရီးယားရဲ့စစ်ဆက်ဆောင်ရွက်မှုတွေကိုကွဲပြားသွားစေနိုင်တဲ့အိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကအနုနီးနဲ့ချင်းကပ်လာမှုကိုတံပြန်ထိမ့်ညီ၍ရည်ရွယ်ပြီးအမေရိကန်ဒုတိယသမ္မတတောင်ကိုရီးယားကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိသွားတာဖြစ်ပါတယ်။တောင်ကိုရီးယားမှာမနေ့ဖြန်လုပ်မဲ့ဆောင်းရာသီအိုလံပစ်ဖွင့်ပွဲတရက်မတိုင်ခင်ဒီညနေမှာပဲမြောက်ကိုရီးယားနိုင်ငံဘက်ကစီးရီးပြပွဲကြီးတစ်ခုကိုမြို့တော်ပျုံယမ်းမှာလှုပ်လိုက်ပါတယ်။မြောက်ကိုရီးယားစစ်တပ်နှစ်80ပြည့်အခမ်းအနားဖြစ်တဲ့ဒီစီးရီးပြပွဲမှာတော့ကင်အီဆုံရှင်ပြန်မှာကျင်းပတာမှာလူပေါင်းထောင်ပေါင်းချီတက်ခဲ့ကြတယ်လို့တောင်ကိုရီးယားအစိုးရအရာရှိတွေကပြောဆိုထားပါတယ်။အစ္စလာမ်ရဲ့ဆွန်ရောက် IS အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကိုနိုင်ငံတကာအကြမ်းဖက်ဝါဒရဲ့ခိုးအောင်ရအခြေဆိုင်သူ့ရဲ့ကာလီဖိတ်တီထောင်ရေးအတွက်ခြေကုပ်အဖြစ်ပြောင်းလဲလာနေတယ်လို့ရုရှားကသတိပေးလိုက်ပါတယ်။ IS အဖွဲ့ရဲ့နိုင်ငံတကာရေးရာအဖွဲ့ကဦးဆောင်ပြီးဆီးရီးယားနဲ့အီရတ်နေဆက်တွေကအကြမ်းဖက်ဝါဒီတွေကိုကဘာတဝှမ်းရွှေ့ပြောင်းရေးလှုပ်လာတယ်လို့ပါကစ္စတန်ဆိုင်ရာရုရှားသံမတ်ကြီးအလက်စီဒီဒော့ဖ်ကပြောဆိုတာဖြစ်ပါတယ်။တမင်တကာမသိကြိုးကြွန်ပြုနေတာတွေဒေတာရင်းနဲ့ပြည်ပကပံ့ပိုးမှုတွေနဲ့အတူနိုင်ငံပေါင်းစုံကစစ်သွေးကြတဲ့အာဖဂန်နစ္စတန်မြောက်ပိုင်းမှာ IS ခေါင်းစဉ်အောက်မှာစုစည်းရောက်ရှိနေကြတယ်လို့သတ်မှတ်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုတန်းညုံဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00 to 9:00ထိ line number 1925တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်ကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington. From Washington.